ဟိမဝနာတောင်နာမော်ကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်သက်သွေးတင်းလာနေကခိုက်ရန်ဖြစ်ပွားခဲ့တဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်ချုပ်ဖို့ကုလသမဂ္ဂကနှစ်နိုင်ငံစလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ဟာနျူကလ িয়ার လက်နက်ပိုင်းတရုတ်နဲ့အိန္ဒိယနိုင်ငံကြားနှစ်ပေါင်း45နှစ်အတွင်းအပြင်းအထန်ဆုံးထိတိုက်သွေးမှုလည်းဖြစ်ပါတယ်။ LOC လို့ခေါ်တဲ့နှစ်နိုင်ငံနယ်စပ်မှာနယ်စပ်တပ်တွေခိုက်ရန်ဖြစ်ပွားရာကလူသေဆုံးမှုတွေရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလွန်ဆိုရင်ကြောင်းနဲ့တင်းမာမှုရှော့ချဖို့တရုတ်နဲ့အိန္ဒိယဆန္ဒရှိနေကြတဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်လို့လည်းကုလပြောခွင့်ရသူအေရီကန်နီကိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းအဲ့ဒီအခြေအနေကိုအနီးကပ်ဆောင်ကျင်နေပြီးတော့ငြိမ်းချမ်းစွာဖြစ်ရှင်နိုင်ဖို့အားပေးထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ပြခဲ့တဲ့သတင်းနှစ်ပတ်လောက်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တယ်လီဖုန်းဆက်စကားပြောဆိုရမှာနေဆာအခြေအနေတွေကိုပြောဆိုဆွေးနွေးခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူကပြောပါတယ်။တနင်္လာနေ့ကတရုတ်အိန္ဒိယနေဆာမှာနှစ်ဖက်တပ်ဖွဲ့ဝင်တွေခရယံဖြစ်ပေါ်ရာကအိန္ဒိယတပ်သား20တေဆုံးပြီးတော့18ဦးဒဏ်ရာရခဲ့တဲ့အပြင်အိန္ဒိယတပ်သားအတော်များများကိုလည်းတရုတ်တို့ကဖမ်းဆီးထားတယ်လို့အိန္ဒိယဘက်ကပြောပါတယ်။တရုတ်ကတော့သူ့ဘက်ကထိခိုက်သိမ်းဆုပ်မှုသတင်းမထုတ်ပြန်သလိုတရုတ်နယ်မြေထဲအိန္ဒိယတပ်သားတွေဝင်လာပြီးတော့ရန်စတာကြောင့်အခုလိုဖြစ်ရတာဆိုပြီးတော့အိန္ဒိယကိုပြစ်တင်ပြောဆိုထားပါတယ်။